လွန်ခဲ့တဲ့20ရာစုကဒီနေ့ဒီရက်ဖြစ်တဲ့1912 AP 15ရက်နေ့မှာဗြိတိန်နိုင်ငံ Southampton စိတ်ကမ်းမြို့ကနေအမေရိကန်ပြည်တော်စုနယူးယောက်မြို့ကိုခုံမောင်းလာတဲ့အဲ့ဒီအချိန်ကကမ္ဘာအကြီးဆုံးဇိမ်ခံပင်လယ်ကူးသင်္ဘောကြီး Titanic Atlantic သမုဒ္ဒရာတဲရေခဲတောင်နဲ့တိုက်မိပြီးနှိမ့်ယောက်ခဲ့တာနှစ်ပေါင်း100ပြည့်သွားခဲ့ပါပြီ။ခရီးသည်1500ကျော်တည်ဆုံသွားခဲ့ရတဲ့ Atlantic သမုဒ္ဒရာတဲက Newfoundland ကျွန်းကနေမိုင်400กว่า Titanic သင်္ဘောကြီးနှိမ့်ယောက်ခဲ့တဲ့နေရာကိုဒီနေ့ AP 15ရက်နေ့မှာကြာရစ်သူမိသားစုတွေရဲ့လက်ရှိမျိုးဆက်တွေက Balmoral သင်္ဘောကြီးနဲ့တွားရောက်ပြီးတော့ရေထဲကိုလွမ်းသူပန်းခွေတွေပန်းစည်းတွေကျဲချကြတာနဲ့ကွယ်လွန်ခဲ့သူတွေရဲ့နာမည်တွေကိုတဦးချင်းအလိုက်ရွတ်ဆိုပေးပြီးတမနစ်ငိန်သက်စွာအာယုံပြုကြတာတွေအပါအဝင်အောက်မေ့တရိယာချင်းအခါနာကိုအဲ့ဒီတင်မောကြီးပေါ်မှာကျင်းပခဲ့ကြပါတယ်။ဒီကနေ့မှာပဲနယူးယောက်မြို့ကနေဥရောပကိုခုံမောင်းလာတဲ့ဂျာနီအမည်ရှိတဲ့ပင်လယ်ကူးတင်မောကြီးဟာလည်းတိုက်တန်နစ်တင်မောကြီးနှိမ့်ယောက်ခဲ့တဲ့နေရာကိုလာရောက်ပြီးတော့ကွယ်လွန်ခဲ့သူတွေအတွက်အောက်မေ့တရိယာချင်းအခါနာကိုပြုလုပ်ခဲ့ပါတယ်။တိုက်တန်နစ်တင်မောကြီးကိုစတင်တိဆောက်ခဲ့ရာ Ireland Belfast မြို့က Harlings and Wolff တင်မောကြီးကြီးမှာလည်းပြတဲ့အဖြစ်ဒီတင်မောကြီးတိဆောက်ခဲ့ပုံကိုပြသခဲ့တာမှာလူပေါင်း 4,500 လာရောက်ကြည့်ရှုခဲ့ကြပါတယ်။ Belfast မြို့လည်းကောင်းပါဒီနေ့နှစ်တရာပြည့်အမိတိဆောက်ခဲ့တဲ့ Titanic တင်မောကြီးအမှတ်တရဥယျာဉ်ကြီးကိုလည်းစပြီးတော့ဖွင့်လှစ်ခဲ့ပါတယ်။ Titanic တင်မောကြီးနှိမ့်ယောက်ခဲ့စဉ်ကကွယ်လွန်ခဲ့သူ1500ကျော်ရဲ့နာမည်တွေနဲ့ကပီးရေးထိုးထားတဲ့ကျေးရုပ်တရုပ်ကိုလည်း Belfast မြို့လည်းမှာဖွင့်လှစ်ခဲ့ပါတယ်။ကမ္ဘာမြို့ကြီးတွေဖြစ်ကြတဲ့ American ပြည်တော်စုက Houston, San Diego နဲ့ Singapore တို့မှာလည်း Titanic တင်မောကြီးနှိမ့်ယောက်ခဲ့တဲ့နှစ်တရာပြည့်အောင်မြင်ခြင်းတတိယအထိမ်းအမှတ်တွေကျင်းပခဲ့ကြပါတယ်။ Oscar ရုပ်ရှင် Academy ဆုတွေများစွာရရှိခဲ့ပြီးမင်းသား Leonardo DiCaprio နဲ့မင်းသမီး Kate Winslet တို့ပါဝင်ကြတဲ့ Director James Cameron ရဲ့ Titanic ရုပ်ရှင်ကိုလည်းသုံးဘက်မြင်3D အဖြစ်ကမ္ဘာတစ်ဝှမ်းမှာဒီကနေ့စတင်ပြသနေပါတယ်ခင်ဗျာ။